တော်ရှိမှာခင်ဗျာခုတလောဆိုရှယ်မီဒီယာတွေပေါ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့လှုပ်ဆောင်ချက်တွေမိန့်ခွန်းတွေသူ့အပေါ်အပြန်အလှန်တုံ့ပြန်ဝေဖန်ပြောဆိုနေကြတဲ့စကားတွေဟာလူတွေစိတ်ဝင်စားဆုံးအကြောင်းအရာဖြစ်နေပါတယ်အစိုးရသိရဲ့ခေါင်းဆောင်မှုအရေးသွေးကိုတစတစပို့ပြီးမြင်လာနေရပါတယ်ဒီတစ်ပတ်မှာတော့ဂျာမနီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေရဲ့စရိုက်လက္ခဏာကိုဆွေးနွေးရင်းမြန်မာပြည်နိုင်ငံရေးကောင်းဆောင်တွေနဲ့နှိုင်းရှင်စဉ်းစားကြည့်ကြရအောင်ပါဥရောပပေါင်းစည်းရေးကိုလေလာသုံးသပ်နေသူသူတွေစီတူကတော့မကြခင်ကချင်းပါခဲ့တဲ့ G20 ထိပ်သီးဆွေးနွေးပွဲဟာပြဿနာမှုနေပါတယ်ရင်းခုန်စရာတိတ်ပြီးမရှိလာပါဘူးအဖွဲ့အစည်းတွေများလေလေသဘောမတူညီမှုတွေများလေလေဖြစ်နေတယ်ဂျာမနီအဓိပတိအန်ဂျလာမာကဲဟာနိုင်ငံတကာနိုင်ငံရေးစက်ခုံစင်မြစ်ပေါ်မှာတိတ်ပြီးအချိန်ဖြုံးလို့မဖြစ်ဘူးမဲပေးတဲ့ပြည်သူတွေအပေါ်မှာအာယုံဆက်ရတော့မယ်ဂျာမနီရဲ့အနာဂတ်ဟာပိုပြီးအရေးကြီးတယ်လို့ရှင်းရှင်းလင်းလင်းရှုမြင်ထားပုံရပါတယ်တကယ်တော့ဂျာမနီပြည်သူတွေဟာအန်ဂျလာမာကဲရဲ့ဒုက္ခသည်လက်ခံရေးမူဝါဒတွေအပေါ်မှာစိတ်ပျက်ခဲ့ကြပါတယ်ဂျာမနီနိုင်ငံတော်လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်ဒါပေမဲ့ပြင်သစ်သမ္မတရွေးကောက်ပွဲမှာအစွန်ရောက်အမျိုးသားရေးဝါဒီတွေပေါ်အနိုင်ရလိုက်တဲ့မက်ခရွန်ရဲ့အောင်မြင်မှုဟာစဉ်းစားစရာတစ်ခုဖြစ်လာခဲ့ပါတယ်။လုံလုံစိတ်ချပြီးပြဿနာနည်းနည်းသာသယ်ဆောင်လာမဲ့ခေါင်းဆောင်ကိုပဲအလိုရှိခဲ့ကြပါတယ်။ဂျာမန်တစ်ပရီအန်ဂျလာမာကဲအတွက်တော့ထိပ်သီးဆွေးနွေးပွဲမှာလာရောက်ဆန္ဒပြသူတွေနဲ့နိုင်ငံတကာရဲ့ခင်ပေါ်အဆိုးမြင်လွန်းသူတွေကိုကျေးဇူးတင်ရမလို့ဖြစ်နေပါတယ်။သူမရဲ့ Korean Democratic Party ဟာဒုက္ခသည်လက်ခံရေး policy တွေကြောင့်အစိုးပိုင်းကာလတွေမှာအရေးနှိမ်နေတဲ့အောင်ဖြစ်ခဲ့ပြီးမဲ့အခုတော့သူမရဲ့အဓိကပြိုင်မဲ့ပါတီတစ်ခုဖြစ်တဲ့ Social Democratic Party ပေါ်မှာ15ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။လူလူထောက်ခံမှုတွေပြန်လည်ရလာခြင်းရဲ့အကြောင်းရင်းကတော့ဂျာမနီနိုင်ငံရဲ့မှာအစွန်းရောက်တွေရဲ့အန္တရာယ်ကိုတွေ့မြင်နေကြလို့ပဲဖြစ်ပါတယ်။ Angela Merkel ဟာ Donald Trump ရဲ့ဥရောပသမဂ္ဂပေါ်ဆွန့်ခွာခြင်းနဲ့စိတ်ကူးတွေကိုအင်မတန်စိတ်ပျက်ခဲ့သူပါ။သူမဟာဥရောပတန်ဖိုးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမျက်နှာသူအဖြစ်ပုံဖော်လေးရှိပါတယ်။ဒါကြောင့်လဲ Donald Trump တယောက်သမ္မတရွေးကောက်ခံရတဲ့အခါကုန်းယူဝမ်းမြောက်ကြောင်းတွင်လာကိုပေးပို့ခဲ့ပြီးပူပေါင်းဆောင်ရွက်စွာအလုပ်လုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။တစ်ဖက်မှာတော့သူမရဲ့ပြိုင်ဘက်တစ်ဦးဖြစ်တဲ့ Social Democratic Party ခေါင်းဆောင်ကတော့ Donald Trump ကိုဥရောပသားတွေရဲ့တန်ဖိုးကိုဖျက်ဆီးသူဖြစ်ပွင့်ပွင့်လင်းလင်းပြောဆိုဆွဆွဲဝေဖန်ခဲ့ပါတယ်။ဂျာမနီသားတွေကအဲ့လိုဝေဖန်ချက်ပေါ်မှာအာသင့်မျက်မှောင်ကျုပ်ခဲ့ကြပါတယ်။ဒါကြောင့်လဲနိုင်ငံတကာနဲ့ပူပေါင်းဆောင်ရွက်မှုကိုစော်ဩနေတဲ့ Angela Merkel ဘက်ကိုပုံမူတင်းညွတ်လာခဲ့ကြပါတယ်။ပြည်တွင်းရဲ့မူဝါဒတွေကိုကြည့်လိုက်ပြန်တော့လေသူမရဲ့အစိုးရကာလသူမရဲ့အစိုးရပတ်တန်းဆက်နှက်နေမှာနျူကလ িয়ার စွမ်းအင်မှာဆက်လို့ဒုက္ခသည်ပြဿနာအထိစံကျင်မဲ့အင်အားစုတွေရဲ့ဝေဖန်တမ်းတွေကိုနားထောင်ပြီးပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့ပါတယ်။ဒါကြောင့်လဲ Green Party ရဲ့အမကမဲပေးသူတွေကို Christian Democratic Party ထောက်ခံသူဖြစ်လာအောင်စွမ်းဆောင်နိုင်ခဲ့သလိုညွန်မောင်းဆိုရဖွဲ့စည်းစဉ်တုန်းကလည်းလက်ဝဲရင်းပါတီတစ်ခုဖြစ်တဲ့လော်လတ်သော Liberal Democratic များပါတီကိုပူးပေါင်းအလုပ်လုပ်နိုင်အောင်စီရင်နိုင်ခဲ့ပါတယ်။2009ခုနှစ်မှာတော့လွတ်လပ်သောဒီမိုကရက်တစ်ပါတီဟာသူမရဲ့အစိုးရစီပေါင်းစည်းခဲ့ပါတယ်။ဒါပေမဲ့2013ခုနှစ်မှာတော့လွတ်လပ်သောဒီမိုကရက်တစ်ပါတီဟာပါလီမန်ရွေးကောက်ပွဲဝင်ဖို့အတွက်900ခန်းနှုန်းတောင်မရတော့ပါဘူး။ဒါဟာဒုတိယကမ္ဘာစစ်ပြီးမှတခါမှမဖြစ်ပေါ်ခဲ့ဘူးတဲ့ဂျာမနီနိုင်ငံရေးအခင်းကျင်းမှာပဲ။အန်ဂျလာမာကဲဟာတိုင်မက်ပါတီတွေရဲ့မဲတွေကိုအဲ့ဒါလိုလူယူနိုင်ခဲ့ပါတယ်။အန်ဂျလာမာကဲအနေနဲ့ဂျာမနီရွေးကောက်ပွဲမှာဆက်လက်အသာစီးရစီခြင်းနဲ့ဆိုရင်ပြည်သူတွေရဲ့စိုးရိမ်ပူပန်မှုကိုဖြေသိမ့်ပေးနိုင်မှုလိုတယ်လို့အကြံပေးကြပါတယ်။ဥပမာဥရောပငွေကြေးယူရိုနဲ့လမ်းခွဲဖို့လုံဆောင်နေတဲ့လယ်ယာစွန်နိုင်ငံရေးသမားတွေကိုသတိထားဆက်ဆံရမှာဖြစ်တယ်လို့စီးပွားရေးပြိုကျမှုတွေကြုံတွေ့နေတဲ့ Greece နိုင်ငံကိုကယ်တင်ဖို့အတွက်ယူရိုငွေဘီလီယံ300လိုအပ်မှုကိုလည်းဦးစားပေးမဖြေရှင်းမဲ့ဂျာမနီစီးပွားရေးခိုင်မာအောင်သာရှောက်လန်းတင်တယ်လို့ဆိုကြပါတယ်။ဒါကြောင့်လဲမာကဲဟာဒေါ်နယ်ထရန့်ဝေဖန်ထောက်ပြနေတဲ့ဂျာမနီနဲ့အမေရိကန်ပြည်ထောင်စုဂျာကကုန်သွယ်မှုလုံငွေပြမှုပမာဏပေါင်း65ဘီလီယံပေါ်သတိကြီးကြီးတုံ့ပြန်ခဲ့ပါတယ်။နေတိုးထိပ်သီးဆွေးနွေးပွဲမှာဥရောပဟာတစုံတရာပေါ်မှာမိကိုမနီပဲကိုကန်ဂျမာကိုဖန်တီးသင့်ပြီလို့သတိပေးခဲ့ပါတယ်။တော်တာရှိမှာခင်ဗျာ။အစိုးရတင်ဟာပြည်သူတွေပေါ်လုံခြုံမှုနဲ့စီးပွားရေးဖွံ့ဖြိုးတောင့်တင်းခိုင်မာမှုပေးနိုင်ပြီဆိုရင်ရှုပ်ထွေးနေတဲ့အခင်းကျင်းတွေကိုကျော်လာနိုင်မှာအမှန်ပါ။ဂျာမနီရွေးကောက်ပွဲမဲဆွယ်ကမ်ပိန်းတွေကိုပြန်လည်အာရုံစိုက်နေတဲ့အဓိပတိအန်ဂျလာမာကဲလူပူးပေါင်းဆောင်ရွက်မှုမဟာမိတ်ဖွဲ့မှုနဲ့ခိုင်မာတဲ့ပေါ်လစီတွေရှိဖို့လိုပါတယ်။တော်လာရှင်မြန်မာပြည်သူတွေလည်းအနာဂတ်တစ်ခုလုံး လပလုံးကျုံကြပါစေလို့ဆန္ဒပြုလိုက်ပါစေ။